ရင်ပြည်နယ်ဖအံမြို့တောင်ကလေးအချင်းထောင်မှာဧပြီ28ရက်ဗုဒ္ဓဟူးနေ့ညနေပိုင်းကဆန္ဒပြမှုဖြစ်ခဲ့ပါတယ်။နိုင်ငံရေးကျင်းသားတွေကိုနိုင်ထက်စီးနှင်လှုပ်ခံရတာကိုမကြေနပ်ရကဆန္ဒပြပြီးထောင်စုပူမှုဖြစ်ခဲ့တာပါ။ဒီနေ့မနေ့ပိုင်းမှာတော့ထောင်ထဲပြန်လည်ငြိမ်သက်သွားတဲ့အကြောင်းကိုရန်ကုန်ကလာတဲ့သတင်းပေါ်အခြေခံပြီးတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံရေးပုံမှန်တွေနဲ့ဖန်ဆီးခံထားရတဲ့အကျဉ်းသား300ဝန်းကျင်ရှိတဲ့ကရင်ပြည်နယ်ဖအံမြို့ကတောင်ကလေးအကျဉ်းထောင်မှာဗုဒ္ဓဘူးနေ့ညနေကဆန္ဒပြစုပမှုဖြစ်ခဲ့တာပါ။နိုင်ငံရေးအကျဉ်းသားတွေကိုတခြားရာစုဝင်အကျဉ်းသားတွေကရိုက်နှံရကနေစုပဆန္ဒပြမှုဖြစ်ခဲ့တာလို့ထောင်နဲ့နီးစပ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းတူက VOA ကိုပြောပါတယ်
။ဆောင်းလုံးဆောင်အကျဉ်းသားတွေကူးတဲ့ဟာကိုကျွန်တော်တို့တခြားအမှုနဲ့ဒီကြနေတဲ့အကျဉ်းသားတွေရနေပြီးတော့ရိုက်တယ်လို့တော့သိရပါရိုက်တယ်ပေါ့လေရိုက်တာကိုကန်တယ်ပေါ့အဲ့လိုမျိုးတော့သိရကန်တာကိုမကြည့်နဲ့လို့ပေါ့နော်ဆန္ဒပြကြရတာပေါ့
အကျဉ်းသားချင်းချင်းနိုင်ထက်စီးနှင်းလုပ်မှုကိုဖြေရှင်းပေးဖို့နိုင်ငံရေးအကျဉ်းသားတွေကတောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပြီးနိုင်ငံရေးတည်သခြင်းတွေနဲ့တန်ပြိုင်အဟစ်ဆန္ဒပြခဲ့တာပါရာဇဝတ်မှုမူရည်စေဝါမှုတခြားအမှုတွေနဲ့အကျဉ်းချနေတဲ့ရာဇဝတ်အကျဉ်းသားတွေကနိုင်ငံရေးအကျဉ်းသားတွေကိုမကြခဏဆူသလိုအနိုင်ကျင့်တာတွေနိုင်ထက်စီးနှင်းလုပ်တာတွေရှိတယ်လို့တောင်ကလေးအကျဉ်းထောင်ကနေမကြခင်ကမှပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းကပြောပါတယ်နိုင်ငံရေးအကျဉ်းသားတွေဆန္ဒပြတောင်းဆိုနေချိန်ထောင်ထဲကိုစစ်တပ်နဲ့ရဲအပြင်အကျဉ်းဦးစီးတာဝန်ရှိသူတွေရောက်လာပြီးအခြေအနေထိန်းခဲ့ပါတယ
်ဒီတိုင်းပဲပြီးသွားတယ်ပြောတယ်ဟိုပါလေဒီတော့လည်းဆိုတော့ဟိုကသူတို့ဟိုအထက်ကတော့ခါတိုင်းကဒီလိုပေါ့ကွာကိုတို့ရှိတော့လည်းဟိုအသက်ချင်းလေးအော်ဆိုးဖိုင်အဲ့ဒါအပြင်ကတော့သူတို့စောင့်နေပြီးတော့ဒီလာပြီးတော့တောင်းရှိတဲ့လူတွေကြောက်လာပြီးတော့ညှိနှိုင်းတော့ပြီးသွားတယ်ပြောတယ
်ဒါပေမဲ့ဘလို့ညှိနှိုင်းဖြည့်ရှင်းခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုတော့အခုချိန်ထိသေးသေးချာမသိရသေးပါဘူးမြန်မာနိုင်ငံအကျဉ်းဦးစီးဌာနကတာဝန်ရှိသူတူကတော့ဖမ်းမြို့တောင်ကလေးအကျဉ်းထောင်မှာထောင်စုပူမှုဖြစ်ခဲ့တာမရှိဘူးလို့ညင်ပါတယ်
မရှိပါဘူးခင်ဗျာဆန္ဒပြတာမရှိပါဘူးသူတတ်မှတ်တဲ့လုံငုံရဲ့အုပ်ချုပ်ရေးအစည်းအဝေးတိုင်းမင်းကိစ္စဆောင်ရွက်တာပဲရှိပါတယ်ခင်ဗျာနော်ဟိုဆန္ဒပြတာတို့စုပူတာတို့ဟိုအချင်းဌာနကိုတာဝန်ရှိပြည်ကဝင်ပြီးတော့ဖြည့်ရှင်းပြရတာမရှိပါဘူးခင်ဗျာနော
်ဆရာနာသိမ့်ပြီးနောက်ပိုင်းစန့်ကျင်သူဆန္ဒပြသူထောင်တဲ့ချီမြန်မာနိုင်ငံတော်ကအကျဉ်းထောင်တွေမှာဖမ်းဆီးချုံနောက်ခံထားရပါတယ်ရန်ကုန်အင်းစိန်ထောင်မန္တလေးအိုးဘိုထောင်အပါအဝင်အကျဉ်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေပေါ်ဖိနှိပ်မှုကိုမကျင်တတ်လို့ဆန္ဒပြမှုတွေရှိခဲ့ပါတယ်ဧပြီလ3ရက်နေ့ကပဲမုံရွာအကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေဆန္ဒပြတာကိုပြစ်ခတ်လို့စစ်တပ်ကပြစ်ခတ်ဖြိုခွဲမှုအတွင်တဦးသေဆုံးပြီး5ဦးဒဏ်ရာရခဲ့ပါတယ်အကျဉ်းထောင်တွေကဆန္ဒပြမှုမှာပါဝင်တဲ့အကျဉ်းသားတွေကိုထောင်အာဏာပိုင်တွေကရိုက်နှက်တာစေကူတာကိုမပေးဘဲတိုက်ပိတ်တာတွေလည်းလုပ်တယ်လို့ရှေ့နေရေးအရပ်ဖတ်အဖွဲ့အစည်းတွေက VOA ကိုပြောပါတယ်ရှင်